American Agatha 出身地来一块的联邦 Engineer Domini On 一场地地看他的 Engineer 的出身地是黑人 David Lee 哈人上的 Set Kune April 19月丁尼兰尼的应该就我们 Burma 中片的奥奥面面变单比亚比他们没找定给人说了我提着办法表比亚比亚心
That Ingenuity has performed its first flight of a powered aircraft to another planet. This flight control confirming that
the
ATR
coming to the plane. The charge of the cockpit is in the middle of the plane. The plane is coming to 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 the plane.California ပြည်နယ် Los Angeles နားမှာရှိတဲ့ NASA ရဲ့ JPL ထင်းချုပ်ရေးစခန်းကနေပြောနေတာပ
ါ We can now say that human beings have flown a rotorcraft on another planet
တခြားဂျိုးတစ်ခုပေါ်မှာလူသားတွေရဲ့ရဟယံပြန်တန်းနိုင်ပြီလို့ကျမတို့အခုပြောနိုင်ပါပြီလို့ဝမ်ပန်တတာချိန်ညာနေသူက JPL စခန်းကဒီရဟယံတိဆောက်ရေးစီမံကိန်းကိုကြီးကြပ်သူမြန်မာ Engineer ဒေါ်မီမီအောင်ပါဒီလိုပြန်တန်းနိုင်ဖို့အတွက်သူတို့တွေနှစ်ပေါင်းများစွာစူးစမ်းခဲ့ကြရတယ်လို့လည်းပြောပါတယ
် Well our team has been working over 6 years some even longer towards that dream
အင်္ဂါဂျိုးပေါ်မှာပထမဦးဆုံးပြန်တဲ့နဲ့အတွေ့အကြုံရကျင်တဲ့အိမ်မက်တိုင်းကျွန်တော်တို့စူးစမ်းခဲ့တာ6နှစ်ကျော်ပါပြီတချို့ဆိုကြားလာပါပြီဒီမနေ့တော့ကျွန်တော်တို့ရဲ့အိမ်မက်အကောင့်ထဲပေါ်လာပါတယ
်ဟုတ်ပါတယ်အလေးချိန်အားဖြင့်4ပေါင်လောက်ပဲရှိတဲ့နေအောင်ကြီးစွန့်ရင်သုံးရဟရင်ကလေးဟာစီစဉ်ထားတဲ့အတိုင်းပွဲဥရအဖြစ်နဲ့34စက္ကန့်ပြန်တမ်းမှုလုပ်နိုင်တယ်လို့အင်္ဂါဂျိုးကရတဲ့အချက်လက်တွေနဲ့အတည်ပြုနိုင်ခဲ့တဲ့နောက်3နာရီအကြာမှာအခုလိုပြန်တက်ပြန်ဆန်းလုပ်နိုင်ခဲ့တာဖြစ်ပါတယ်။ရဟယံပေါ်မှာတက်ထားတဲ့အမြင့်ပြကိရိယာကအချိန်ကိုကြည့်ရင်အမေရိကန်အရှေ့ပိုင်းစံတော်ချိန်3နာရီ34မိနစ်မှာရဟယံဟာအစီအစဉ်တိုင်း10ပေအမြင့်ကိုပြန်တက်ပြီးမိနစ်ဝက်လောက်အင်္ဂါဂျိုးမျက်နှာပြင်ပေါ်မှာလက်ပတ်ပြန်ဝဲပြီးမှပြန်ဆင်းတဲ့အခါမှာသူ့ရဲ့ခြေလေးချောင်းပေါ်မှာကောင်းကောင်းပြန်ပြီးရက်ခဲ့တာလို့ NASA ကပြောပါတယ်။အခုလို Ingenuity ရဟယံကလေးပြန်တန်းနေတာကို NASA JPL စခန်းကနေတရထုတ်လွှင့်ပြသခဲ့တာဖြစ်ပါတယ်။ဒီလိုပြန်တန်းနိုင်အောင်ဘယ်လိုစူးစမ်းခဲ့ရတာပါလဲ
။ It looks easy. I would like to take this opportunity to remind how difficult it is to fly a rotorcraft at Mars.
ကြည့်တော့လွယ်တယ်လို့လို့နဲ့ဒီရဟယံလေးကိုအင်္ဂါဂျိုးပေါ်မှာပထမဦးဆုံးအဖြစ်နဲ့ပြန်မှုစူးစမ်းရတာဘလောက်ခက်ခဲတယ်ဆိုတာအခွင့်အကြုံတော့ပြောပြချင်ပါတယ်။ဘာကြောင့်လဲဆိုရင်ဒီအင်္ဂါဂျိုးပေါ်ကလေတုကတိတ်ကိုပါလွန်လို့ပါ။ကမ္ဘာနဲ့ရှင်ကြည့်ရင်အပုံတရာပုံတပုံလောက်ပဲရှိပါတယ်။ကမ္ဘာမှာဆိုရင်ဟိမွန်တာတောင်ထက်3000လောက်မြင့်တဲ့နေရာကိုရောက်နေတယ်လို့ပါပဲ။အဲ့တော့လေတုကတိတ်ပါပါတယ်။ဒါကြောင့်မလို့ Ingenuity ကတကယ်ပေါ်ပေါ်တည်တည်လေးစောက်တော့မှဒီအင်္ဂါဂျိုးလိုနေရာမျိုးမှာပြန်နိုင်မှာဖြစ်ပြီးတော့သူ့ဟာသူရက်တည်နိုင်မှာပါ။သူ့ရဲ့အလေးချိန်ကို၄ပေါင်တောင်မပြည့်အောင်လှုပ်ထားပါတယ်
။ Ingenuity ရဟယံကလေးအင်္ဂါဂျိုးပေါ်ပြန်တန်းနိုင်တာဟာ NASA အတွက်တော့သူတို့ရဲ့27ရာစု Right ဉီနောင်စူးစမ်းပြန်တန်းမှုအဖြစ်နဲ့သတ်မှတ်လိုက်ပါတယ်။ American နိုင်ငံမြောက်ကိုလိုင်းနပ်ပြည်နယ် Kitty Hawk နားမှာ1903ခုနှစ်ဒီဇင်ဘာလတုန်းကရိုက်ညင်အောင်ကပထမဆုံးမော်တာတက်လေယာဉ်နဲ့ဝင်းဟင်မှာပြန်တန်းပြခဲ့တာဖြစ်ပါတယ်။သူတို့ဟာ P120 အကွာအဝေးကို12စက္ကန့်နဲ့အရောက်ပြန်တက်ပြန်ဆင်းလုပ်ပြခဲ့တာပါ။ဒါဟာဒီကနေ့ကမ္ဘာတစ်လွှားမှာရိုးနေပြီဖြစ်တဲ့လေယာဉ်ပြန်တွေပေါ်လာစေတဲ့လူသားတွေလေတဲ့ပထမဆုံးစပြီးပြန်နိုင်တဲ့အောင်မြင်မှုမျိုးဖြစ်ပြီးအခု Ingenuity ကလည်းအင်္ဂါဂျိုးနဲ့တောက်ကြဂျိုးတို့စနေဂျိုးပေါ်က Titan လို့လိုမျိုးနေဆက်ကြဝလာတွေကစူးစမ်းလေ့လာမှုတွေကိုလုပ်ဖို့အတွက်လမ်းပေါက်သွားတာဖြစ်တယ်လို့ NASA ရဲ့ယာယီအကြီးအကဲ Steve Jarzak ကပြောပါတယ
်This really is a Wright brothers moment. It's the start of a whole new kind of planetary exploration and we'll build on Ingenuity success.
ဒါ Wright ညီနောင်ရဲ့အောင်မြင်မှုရရင်လိုမျိုးပါပဲ။ကမ္ဘာမှာစူးစမ်းမှုအသစ်တစ်ခုစလိုက်တာပါ။ Ingenuity ရဲ့အောင်မြင်မှုကနေလာမယ့်အင်္ဂါဂျိုးခီးစဉ်တွေမှာဘာတွေလုပ်နိုင်မယ်ဆိုတော့ကိုသိလာစေပါတယ်။နေဆက်ချောက်လာတဲ့ကဂျိုးတွေကိုလေ့လာတဲ့အခါပထမအနားကိုပြန်သွားကြည့်တယ်လို့သူ့ဂျိုးပတ်လမ်းမှာလေ့လာခဲ့ပြီးနောက်ပိုင်းဂျိုးပေါ်သွားရင်နဲ့ပါဂျိုးပေါ်မှာလေ့လာခဲ့တာပါ။အခုတော့နောက်ဂျိုးတစ်ခုပေါ်ကိုသွားပြီးပြန်တန်းနိုင်ပါပြီ။ဒါကြောင့်ဒီ Ingenuity လေးဟာနည်းပညာအရသာမကစူးစမ်းလေ့လာမှုမှာပါထူးခြားတဲ့အောင်မြင်မှုတစ်ခုဖြစ်ပြီးလုံနိုင်စွာအတွက်ကိုရလာစေပါတယ်
။ဒီညီကိုရဲ့ပထမဆုံးလေထဲပြန်တန်းနိုင်မှုကိုဂုဏ်ပြုတဲ့အနေနဲ့အခုအင်္ဂါဂျိုးပေါ်မှာပထမဆုံးသွားရောက်ပြန်တန်းတဲ့ ingenuity ရှင်ပေါ်မှာ right ညီနောင်ရဲ့ပထမဆုံးလေရင်တောင်ပန်းအဖြစ်တိဆောက်ခဲ့တဲ့ပိတ်ဆာကလေးကို ingenuity ရဲ့တောင်ပန်းဆူလာပြားအောင်မှာထည့်ပေးလိုက်ပါတယ်။ကဘာမြေပြင်ကနေထိမ့်ချုပ်ပြီးပြန်တန်းတဲ့ဒီဟတ်ရင်ပြန်တန်းပုံကိုသူ့နဲ့ပေး200လောက်ကွာမှာရက်ထားတဲ့ NASA ရဲ့အင်္ဂါဂြိုဟ်ပေါ်သွားရင် perseverance ကနေရပ်ယူမှတ်တမ်းတင်ခဲ့တာဖြစ်ပါတယ်။လိမ္မော်ရောင်အဆင်းနဲ့ညီညီညာညာမရှိလာတဲ့အင်္ဂါဂျုံမျက်နှာပြင်ကိုနောက်ခံထားပြီးပြန်တန်းနေတဲ့ဒီရင်ပြန်ကိုတချို့ကယဟန်ရင်တချို့က drone လို့အမျိုးမျိုးခေါ်နေကြပါတယ်ဒီယဟန်ရင်ကလေးကိုအင်္ဂါဂျိုပေါ်သွား perseverance ရင်ရဲ့ one byte ထဲမှာခြီးပြီးထည့်ပေးလိုက်တာပါနက္ခတ္တဗေဒနဲ့ဇီဝဗေဒဆိုင်ရာဓာတ်ခွဲကန်းတစ်ခုလည်းဖြစ်တဲ့ဘိန်း6ဘိန်းပါ perseverance ဆက်ရုပ်ရင်ကလေးဟာကဘာကနေ9လလောက်အာဂါသာခီးနှင်ခဲ့ပြီးမှ February 16ရက်မှာအင်္ဂါဂျိုရဲ့ဂျဇဲရိုမိရောင်ဂျိုင်ဝမ်းမှာဆင်းသက်ခဲ့တာဖြစ်ပါတယ်။အင်္ဂါဂျိုပေါ်ကိုလွှတ်တင်ခဲ့တဲ့ဒီယင်နှမျိုးမှာ Ingenuity ဟရင်ကိုနည်းပညာဆိုင်ရာပြသမှုတစ်ခုအနေနဲ့တိဆောက်ခဲ့တာဖြစ်ပြီး Perseverance ဆက်ရုပ်ယင်ကတော့အင်္ဂါဂျိုပေါ်မှာရှေးခေတ်ကတက်ရှိတွေများနေထိုင်ခဲ့ရင်သူတို့ရဲ့ခြေရာကိုကောက်ဖို့နဲ့အင်္ဂါဂျိုပေါ်ကကြောက်နမူနာတွေကိုကောက်ယူဖို့ဖြစ်ပါတယ်။ဒီအင်္ဂါဂျိုဘောကကြောက်နမူနာတွေကိုတော့နောက်မှကဘာကိုပြန်တဲပြီးလေ့လာဆန်းစစ်မှာပါဒီယဟန်ရင်ကလေးကပြန်ဝဲလာတဲ့အတက်ဆင်းတွေကိုကောင်းကောင်းလုပ်နိုင်တယ်ဆိုတာတွေ့ရတဲ့အတွက်လာမယ့်သတင်းဘက်တွေအတွင်းမှာပဲနောက်ထပ်ပြန်တမ်းမှုအများပြားကိုလုပ်ဖို့အတွက် NASA ကစီစဉ်နေပါတယ်ဆိုတာကိုတင်ပြရင်ဒီသတင်းဘက်အတွက်သိပ္ပံနဲ့မြေပြင်ရာဇာတ်လမ်းကိုဒီမှာပဲကျင်းပလိုက်တယ်နောက်တစ်ပတ်မှာကျန်းကျန်းဆက်လုပ်ပါမယ်